သမရဦးသိန်းစိန်လက်ထက်မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်မှုအတွက်အမျိုးဘာသာသာသနာဆောင်ရှားရေးအဖွဲ့မဘာသာအနေနဲ့တနိုင်ငံလုံးမှာမျိုးဆောင်ဥပဒေအောင်ပွဲတွေကျင်းပနေပေမဲ့2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနဲ့ပတ်သက်တဲ့လှုံ့ဆော်ချက်တွေကတော့မဘာသာဗဟုရဲ့မူဝါဒမဟုတ်ဘူးလို့မဘာသာအဖွဲ့ကညင်းဆိုပါတယ်။သတင်းပြည်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
။အမျိုးဘာသာသာသနာဆောင်ရှားရေးအဖွဲ့မဘာသာရဲ့မူဝါဒထဲမှာဘေပါတီဖွဲ့စည်းကိုမဲပေးရမယ်ဆိုတဲ့လှုံ့ဆော်မှုမျိုးမရှိဘဲလက်ရှိမဘာသာအဖွဲ့ဝင်အနေနဲ့လွတ်တော်ရေးမှာမျိုးဆောင်ဥပဒေကိုထောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုရာမဲထည့်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲမထည့်ဖို့လက်ကမ်းစာဆောင်တွေဖြန့်ဝေနေတာဟာမဘာသာအဖွဲ့ဝင်တဦးချင်းရဲ့ပုဂ္ဂိုလ်ရေးခံစားချက်အရလှုံ့ဆော်ချက်တာဖြစ်တယ်လို့မဘာသာဘိုးလုံးမှုဆောင်ဥပမောက္ခကအခုလိုပြောပါတယ
်။ NLD ကိုမဲမထည့်ဖို့တန်ခိုင်ရေးကိုမဲထည့်ပါဆိုတာတော့မဘာသာရဲ့မူဝါဒမဟုတ်ဘူး။အဲဘုန်းကြီးရဲ့မူဝါဒတည်းမှာတော့ဒီပါတီရဲ့လက်ကမ်းချုပ်မှာမဟုတ်ဘူး။ဒါပေမဲ့သူတို့သံဃာတွေကတော့ရှိကောင်းရှိကျင်လည်းရှိမယ်။ဒါတော့မဘာသာရဲ့မူဝါဒမဟုတ်ဘူးလို့ခေါ်ကြတာပြောတယ်မှာ
။မဘာသာအနေနဲ့မြို့နယ်တချို့မှာလှုပ်ဆောင်နေတဲ့2015ရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆွယ်စည်းဝေးလှုပ်ဆောင်ချက်တွေဟာပြည်အောင်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်မှုမရှိဘူးလို့ကြီးခိုင်ဖြိုးပါတီရဲ့ဘူကော်မတီဝင်ဦးတာဝင်းကပြောပါတယ်
။ဟေးဦးစိုးနဲ့ကမပတ်သက်ပါဘူးဒီနေ့သူတို့ဟာသူတို့လုပ်နေကြတာ။
မဘာသာအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကလာမယ့်ရွေးကောက်ပွဲမှာ NLD ပါတီကိုမဲမထည့်ပဲ USDP ပါတီကိုရာမဲထည့်ဖို့လက်ကမ်းစာဆောင်တွေကြောက်ပြောင်းမျိုးမှာဖြန့်ဝေဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ကြောက်ပြောင်းဒေသခံကိုဖြိုးကအခုလိုပြောပြပါဗျ
။မဘာသာဖွဲ့လာတယ်လာပြီးတော့သူကားစီရီတော့ရှိတယ်။သူတို့ကမျိုးတွေကိုလှည့်ချင်တာပေါ့နော်။လှည့်ချင်တဲ့ကောင်သူတို့အဲ့ဆိုင်မှာခဏနားပြီးသူတို့စားကြတော့ကြနားကြရတယ်သူတို့ကအဲ့ဆိုင်ထဲမှာရှိတဲ့လူဘမ်ဘလက်တွေဝေးတယ်။အဲဘမ်ဘလက်တွေဝေးပြီးတော့သူတို့ကမေးတယ်ပေါ့နော်။မေးတယ်ဆိုတာသူတို့ဒီလိုလှည့်လို့ရှိရင်ဒီကြောက်ပြောင်းမျိုးပေါ်မှာအဲ့လိုမဘာသာထောက်ခံတဲ့လူတွေပိုင်းနဲ့ရှိလာပါညာနဲ့မေးတာသူတို့တက်ရောဘယ်လိုဖြစ်လောက်လဲလို့မေးတာမေးတဲ့အခါမှာအဲ့ဒီပမ်ပလက်ရတဲ့လူတွေကသူတို့ရှိမှရင်ပမ်ပလက်တွေကိုဖြည့်ပြီးတော့လွှတ်ပလိုက်ရဲဒီလိုမျိုးကုနာလို့ဟို NLD ကိုမဲမပေးနဲ့ပါညာတွေမလုပ်တော့ဘဲနဲ့တခါလေသူတို့ကဒီတိုင်းလေးမောင်းပြီးတော့ညာဦးကိုထွက်သွားသူတို့ကပြကျွန်တော်ပြောမယ်ဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံရေးလှည့်ကွက်တစ်ခုလုပ်တယ်လို့ကျွန်တော်ယူဆတယ်ဒီအစိုးရကလည်းသူတို့နဲ့ပတ်သက်ပြီးတော့အရေးတူလုပ်ပေးထားရဲဆိုတာလဲကျွန်တော်ယူဆတော့ဒါနိုင်ငံရေးလက်ကွက်တစ်ခုပဲ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကိုမဲမပေးဖို့မဘာသာကဖြန့်ဝေနေတဲ့လုံးစော်ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားပေးမယ်လေအရေးယူဆောင်ရွက်ပေးခြင်းမရှိသေးဘူးလို့ NLD ဘိုးအလုံးမှုဆောင်တွေကစက်တင်ဘာ21ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်အခုလိုဘာသာရေးကိုခုရုံလုပ်ပြီးနိုင်ငံရေးလုပ်တဲ့ကိစ္စတွေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတာမို့ဥပဒေနဲ့အညီဆောင်ရွက်တဲ့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကပြောပါတယ
်ကျွန်တော်ကြောက်ပြောင်းရလို့တော့မသိပါဘူးနော်ကျွန်တော်အဲ့လိုဟာတွေကြားနေပါတယ်ကျွန်တော်သတင်းလည်းသိကောင်းနေပါတယ်အဲ့ဒီဟာတွေအလုံးဝတဟာဖွဲ့စည်းပုံအခြေခံဥနေနဲ့ဆန့်ကျင်တဲ့လုပ်ရအဖြစ်ကိုကျွန်တော်တို့ယူဆကိုတင်ပြမှာဖွဲ့စည်းပုံအခြေခံဥနေနဲ့ဆန့်ကျင်တဲ့အတွက်ပြည်သူလူထုရောအစိုးရရောအလုံးဝဒီကိစ္စကိုဆန့်ကျင်နေတယ်လို့ထင်ပါတယ်NLD ရဲ့ရွေးကောက်ပွဲအောင်နိုင်ရေးထက်ကိုဒီ2015ရွေးကောက်ပွဲရဲ့တရားမျှတမှုကိုသရော်လောင်ပြောင်လို့ဖြစ်နေတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပါဝင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေဟာဘာသာရေးကိုအကြောင်းပြပြီးနိုင်ငံရေးမလုပ်ရဘူးလို့ပြဋ္ဌာန်းထားတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်ရာဌာနတွေနဲ့ညှိနှိုင်းပြီးအရေးယူဆောင်ရွက်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာမယ့်ဆိုင်းရဲကျော်စွာမြင့်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေကြားဝင်ရောက်ဖြန့်ပြေးတာတွေအချိန်မီမလုပ်ရင်ရွေးကောက်ပွဲအကျိုးကာလမငြိမ်သက်မှုတွေဖြစ်လာနိုင်တယ်လို့သူကသုံးသပ်ပါတယ်
။ခုလိုမျိုးကျွန်တော်တို့ကြည်ကြဲတဲ့နဲ့မဖြစ်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်သက်ဆိုင်ရာပြည်ထောင်စုဝန်ကြီးဌာနတို့ဘာလို့ပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့တို့ပြည်ထောင်စုဝန်ကြီးဌာနတို့
ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ခံဖြေကြားမယ်သူမရှိပါဘူး။လာမယ့်နိုဝင်ဘာမှာကျင်းပမယ့်မြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်နေချိန်မှာဘာသာရေးကိုနီလန်းတစ်ခုအနေနဲ့သုံးပြီးသွေးခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်လာနိုင်ကြကိုစိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံအပါအဝင်အနောက်နိုင်ငံတန်ယုံကိုကူကလည်းပြီးခဲ့တဲ့ရက်ပိုင်းကပူးတွဲထုတ်ပြန်ခဲ့တာကိုနိုင်ငံခြားရေးဝန်ကြီးဌာနကလက်မခံဘဲပယ်ချခဲ့ပါတယ်